နိုင်ငံမှာအခုဒီဖွဲ့စည်းပုံကိုပြင်ဖို့တို့အသိရေးဖို့တို့ပြောနေစူးစမ်းနေကြတဲ့သူတွေအတွက်ဒီ website ကတော်တော်လေးအသုံးဝင်လိမ့်မယ်တိလာကိုသားညုံ
ဘယ်လို website မျိုးလဲဗျကြည့်ကြအောင
်ဒီမှာလေ constitute project ဆိုတဲ့ website
Constitutions are very symbolic and they're very important. In many ways, they establish the principles and the ideals that countries aspire to.
It is a statement of belonging, of sovereignty. It is what makes a nation.
ကမ္ဘာနိုင်ငံစုံကဖွဲ့စည်းပုံပေါင်း185ခုကို digitize လုပ်ပြီးတော့ online ပေါ်မှာတင်ထားပေးတာ။ဒီကမ္ဘာရေးရာတွေကိုရေးနေကြတဲ့ blog တွေကြားမှာလည်းဒီ site ကြောင့်တော်တော်လေးရေးနေပြောနေကြတယ်လေ
။တဲဟုတ်ပါလားဗျ။မြန်မာနိုင်ငံကလက်ရှိဖွဲ့စည်းပုံရောပါလားဗျ။
ပါတယ်လေအခုအမြဲအောက်မှာမြန်မာလိုရှာလိုက်လို့ရှိရင်2008ဖွဲ့စည်းပုံကိုတွေ့ရမယ
်အဲ့ဒါကလေဒီအင်္ဂလိပ်လိုပဲအစဆုံးရေးထားမယ်ထင်တယ်နော
်ဟုတ်တယ်ကိုသားညုံရဲ့ဒီ constitute site မှာစုစည်းပေးထားတဲ့ဖွဲ့စည်းပုံတွေအားလုံးကအင်္ဂလိပ်လိုပဲဒါပေမဲ့ကိုသိချင်တဲ့အကြောင်းအရာတွေကိုလွယ်လွယ်ကူကူရှာလို့ရအောင်တော့ခွဲထားပေးပါတယ်ဒီ site ထဲကိုဝင်လိုက်တာနဲ့နိုင်ငံအလိုက်ဖွဲ့စည်းပုံကိုရှာမလားတခါခွဲထားတဲ့ခေါင်းစဉ်တွေအလိုက်ရှာမလားဆိုတော့အရင်ဆုံးတွေ့ရပါလိမ့်မယ
်ခွဲထားပေးတဲ့ခေါင်းစဉ်တွေအကြောင်းလည်းပြောပါဦးဗျဒီ site အကြောင်းရေးထားကြတဲ့သူတွေပြောပုံရဆိုရင်တော့ဒီခေါင်းစဉ်တွေအောက်မှာတက်ဆိုင်တဲ့အကြောင်းချက်တွေကိုအပိုက်တွေခွဲပြီးတော့တွဲပြီးတော့ဖော်ပြထားတာလေ
ဟုတ်တယ်ကိုသားညုံရဲ့ဥပမာပြောပြရမယ်ဆိုရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုကြည့်အောင်ဒီမှာလေတချို့ဖွဲ့စည်းပုံတွေမှာပြင်ဆင်ခွင့်ရှိတဲ့အပိုက်တွေရှိတယ်ဒါပေမဲ့တချို့ဖွဲ့စည်းပုံတွေကလုံးဝပြင်ဆင်ခွင့်မရှိတဲ့အပိုက်မျိုးတွေလည်းရှိတယ်တွေ့လားအဲ့ဒါတွေကိုသူတို့ကနိုင်ငံအလိုက်ခွဲပြထားတာအဲ့တော့ဘယ်နိုင်ငံရဲ့ဖွဲ့စည်းပုံမှာဘယ်အပိုက်တွေကတော့ဖြင့်ပြင်နိုင်တယ်မပြင်နိုင်ဘူးဆိုတာကိုလွယ်လွယ်သိနိုင်တာပေါ့
ဒါဆိုလို့ရှိရင်ဖွဲ့စည်းပုံတစ်ခုလုံးကိုပြန်ဖတ်နေစရာမလိုတော့ကောင်းတာပေါ့ဗျအဲ့လိုမျိုးခွဲထားတာတခြားဘလူခေါင်းစဉ်တွေပါသေးလဲဗ
ျခေါင်းစဉ်ကြီးစုစုပေါင်းတော့17ခုရှိတယ်ရှင်ဒီမြန်မာနိုင်ငံအတွက်ပို့ပြီးတော့စိတ်ဝင်စားစရာဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပါမယ် Federalism Federal Water ကိစ္စပါမယ်နောက်တရားစီရင်ရေးကိစ္စဥပဒေပြုရေးကိစ္စနောက်ဒီနိုင်ငံသားတွေရဲ့အခွင့်အရေးနဲ့တာဝန်တွေကဘာတွေလဲဆိုတာတွေကိုလည်းခေါင်းစဉ်ခွဲရှာလို့ရအောင်လို့သူတို့ကလှုပ်ထားပေးတယ်။အခုပြောခဲ့တာတွေကတော့ခေါင်းစဉ်ကြီးတွေဖြစ်ပဲခွဲထားတာ။အဲ့ဒီခေါင်းစဉ်ကြီးတွေရဲ့အောက်မှာကနောက်ထပ်ဒီခေါင်းစဉ်လေးတွေထပ်ပြီးတော့ခွဲထားသေးတယ်။ဆိုတော့ဒီဖွဲ့စည်းပုံတွေကိုလေ့လာချင်တဲ့သူတွေအတွက်ကကိုသိချင်တဲ့အပိုင်းကိုပဲတည်တံ့ခွဲပြီးတော့လေ့လာလို့ရအောင်လှုပ်ပေးထားတာပေါ့
။ If you are writing a constitution and want to know what African constitutions have to say about the rights of women after 1945, you can do that in just a few clicks.
The future constitution writers will use it. For citizens, having access to the documents is the first step to allowing them to feel ownership of their constitution.
ဖွဲ့စည်းပုံအသစ်ရေးကြတဲ့သူတွေနောက်ဖွဲ့စည်းပုံပြင်ဆင်ကြမဲ့သူတွေအတွက်ကတခြားနိုင်ငံရဲ့ဖွဲ့စည်းပုံတွေဘယ်လိုရေးထားလဲဆိုတာလေ့လာနိုင်ဖို့ကလည်းအရေးကြီးတယ်ဗျ။
အဲ့ဒါကြောင့်ပဲ Comparative Constitutions Project ကသူတို့ရဲ့ဒီ Constitute Site ကိုဖန်တီးထားတာလို့ပြောရလေ
1989ခုနှစ်ကစပြီးတော့ဒီ2013 September လအထိပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံတွေအားလုံးကိုဒီ Constitute Site မှာရှာလို့ရတယ်ဆိုတော့တော်တော်အသုံးဝင်ပါဗ
ျ Google IDS နဲ့အဲ့ဒီ Comparative Constitutions Project တို့ပေါင်းပြီးတော့ Constitute Website ကိုလုတ်ထားတဲ့ကိုကဒီကမ္ဘာတဝန်းကဖွဲ့စည်းပုံတွေကိုလေ့လာနိုင်ဖို့သိချင်တာတွေကိုရှာဖွေနိုင်ဖို့နဲ့နှိုင်းယှဉ်နိုင်ဖို့ဖြစ်ပါတယ်တဲ့
ဖွဲ့စည်းပုံဆိုတာကနိုင်ငံတစ်ခုကိုဘယ်လိုအုပ်ချုပ်မလဲဆိုတဲ့အုတ်မြစ်လိုတောင်ပြောလို့ရတယ်မဟုတ်လားဗျဒီဖွဲ့စည်းပုံတွေကပဲနိုင်ငံသားတွေရဲ့အခွင့်အရေးကဘာတွေနောက်တာဝန်တွေကဘာတွေလဲဆိုတာကိုသတ်မှတ်ပြီးထားတာ
ဖွဲ့စည်းပုံရေးသားတဲ့သူတွေအတွက်ကဒီဖွဲ့စည်းပုံထဲမှာသုံးတဲ့အသုံးအနှုန်းစကားလုံးအဖြတ်အတောက်ကအစာသိပ်ကိုအရေးကြီးတာ Google IDS ရဲ့အပြောအရဆိုလို့ရှိရင်ဒီ1989ခုနှစ်ထဲကရေးသားပြဋ္ဌာန်းခဲ့တဲ့ဖွဲ့စည်းပုံပေါင်းက900ကျော်ရှိတယ်တဲ့
နှစ်တိုင်းနှစ်တိုင်းမှာဆိုရင်လေဒီအသစ်ရေးဆွဲပြင်ဆင်တဲ့ဖွဲ့စည်းပုံက5ခုလောက်ရှိတယ်ဆိုပဲဗျ။အ
ဲ့လိုမျိုးဖွဲ့စည်းပုံတွေအများကြီးတဲကနေပြီးတော့လေ့လာချင်တာကို online ပေါ်မှာလွယ်လွယ်ကူကူလေ့လာနိုင်အောင်လို့လုပ်ပေးထားတာကဖွဲ့စည်းပုံရေးသားပြင်ဆင်သူတွေအတွက်တင်မဟုတ်ဘူးလို့ Google IDS တာဝန်ရှိသူတယောက်ကလည်းသူ့ရဲ့ Google blog ပေါ်မှာရေးထားတယ်လေ။နိုင်ငံသူနိုင်ငံသားတွေကိုလည်းကိုယ့်ရဲ့ဖွဲ့စည်းပုံကဘယ်လိုလဲဆိုတာကိုလေ့လာစေချင်တယ်။တခြားနိုင်ငံကဖွဲ့စည်းပုံတွေနဲ့ဘယ်လိုမျိုးကွာတယ်လဲဆိုတာကိုလည်းသိစေချင်လို့ပါတဲ့။
အဲ့ဒါလည်းအရေးကြီးတယ်ဗျဒီကိုယ့်နိုင်ငံရဲ့ဖွဲ့စည်းပုံကဘယ်လိုလဲဆိုတာတော့သဘောပေါက်ထားသင့်တယ်မဟုတ်လားခုလိုဆိုတော့ဒီလွယ်လွယ်ကူကူနဲ့လေ့လာနိုင်ကြမယ်ထင်ပါတယ
်အခု Constitute Project ကိုစီစဉ်ညွှန်ကြားတဲ့သူတွေက American နဲ့ UK တက္ကသိုလ်တွေကပါမောက်ခါတွေပညာရှင်တွေတော်တော်များများလည်းပါတယ်နော်ဖွဲ့စည်းပုံကိုပြင်ဆင်ရေးသားနေတဲ့နိုင်ငံတော်တော်များများမှဒီတခြားနိုင်ငံရဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့လေ့လာစရာအချက်အလက်တွေမရှိကြဘူးဆိုတာကိုအခု Project ကိုဦးဆောင်နေကြတဲ့သူတည်တည်တွေကလေ့လာသိခဲ့ရတာကနေပြီးတော့မှနိုင်ငံစုံကဖွဲ့စည်းပုံတွေကို online ပေါ်မှာစုစည်းပေးဖို့စပြီးတော့ဖြစ်လာတာတဲ့သူတို့ Comparative Constitutions Project website မှာရေးထားတာလေ
2008ခုနှစ်မှာစရခဲ့တဲ့အကြံကိုအခုဒီ2013 September မှာ Google Ideas ရဲ့အကူအညီနဲ့အကောင့်ထဲပေါ်နိုင်ကြတာပေါ့ဗ
ျ One of the basic things to constitutional drafting is looking across other documents
These are people who are writing under very tight deadlines, under demanding circumstances, and they need in a very efficient way to search and analyze a representative set of constitutional texts.
ကမ္ဘာနိုင်ငံတော်တော်များများဖွဲ့စည်းပုံတွေကိုကြည့်လို့ရှိရင်ပြင်ဆင်ရေးကြတဲ့နိုင်ငံတွေလည်းအများကြီးပဲရှင့
်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဆိုလို့ရှိရင် 1989 ခုနှစ်မှာစပြီးတော့ပြဋ္ဌာန်းပြီးကလေးကအချိန်ချင်းကိုပြင်နေတာဒီနောက်ဆုံး 1992 ခုနှစ်မှာနောက်ဆုံးပြင်ခဲ့တာပဲလေ
ဖွဲ့စည်းပုံကိုနောက်ဆုံးပြဋ္ဌာန်းထားတဲ့နိုင်ငံကဇင်ဘာဘွေနိုင်ငံတော့ဒီနှစ်2013ခုနှစ်ကြာမှာဖွဲ့စည်းပုံကိုအတည်ပြုပြဋ္ဌာန်းထားတာအခုပြောပြခဲ့တဲ့ဖွဲ့စည်းပုံတွေအကြောင်းကိုကိုယ်တိုင်လေ့လာခြင်းနဲ့ဆိုရင်တော့ constituteproject.org မှာလေ့လာနိုင်ပါတယ်ရှင်။စာလုံးပေါင်းကတော့ constituteproject.org constituteproject.org ဖြစ်ပါတယ်ရှင်။